ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒကျောင်းမှာရှိနေတဲ့ရိုဟင်ဂျာအယောက်300ကျော်ကိုအိမ်ချုံးကနေအမြန်ဆုံးရွှေ့ပေးသင့်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့အိမ်ချုံးမှာရှိနေတဲ့ကလေးငယ်တွေပါဝင်ရိုဟင်ဂျာဒုက္ခသည်300ကျော်ကိုကော့ဆက်ဘဇားမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေနဲ့အတူတူနေအောင်ချက်ချင်းရွှေ့ပေးသင့်တယ်လို့ HRW အဖွဲ့ကပြောလိုက်တာပါ။ပင်လယ်ထဲမှာသတင်းမှတ်နဲ့ချီမျောနေခဲ့ပြီးအိတ်ကျုံးပေါ်မှာထိမ့်သိမ့်ခံရတဲ့သူတွေကိုကုလသမဂ္ဂအနေနဲ့လိုအပ်တဲ့အကာအကွယ်နဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုသွားမယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကကြေညာထားပေမဲ့လည်းအခုချိန်ထိခွင့်ပြုခြင်းမရှိသေးဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့လူဦးရေအများများတဲ့ဒုက္ခသည်ခန်းထဲမှာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်အဲ့လူတွေကိုဗာစညာကျုံးမှာယာယီထိမ့်သိမ့်ထားဖို့လိုတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူသားချင်းစာနာမှုဆိုင်ရာကျွမ်းကျင်သူတွေကဒီလူတွေကိုကော့ဆက်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုဘေးကင်းလုံခြုံစွာပို့ပေးဖို့ပြောနေပေမဲ့လည်းဒီလူတွေဟာမုံတိုင်းနဲ့ရေကြီးမှုအန္တရာယ်ရှိနေတဲ့ကြားကပဲကျုံးပေါ်မှာနှစ်လကျော်ကြာပြီးတဲ့အချိန်ထိဆက်ရှိနေတုန်းပဲလို့ HRW အဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာကာယယောဂါကိုအကြောင်းပြပြီးဒီလူတွေကိုအခုလိုမိုးရင်ကာလမှာအဲ့ကျုံးမှာထိမ့်သိမ်းထားတယ်လို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brett Adams ကပြောလိုက်ပါတယ်ခင်ဗျာ။